Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ22ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ kilometer 25 32 51နဲ့ kilometer 190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင်
။ကျွန်မကတော့စုမြတ်မမအီရန်ပေါ်ဆီးရီးယားတိုက်ခိုက်ဖို့အမေရိကန်သမ္မတကအမိန့်ပေးခဲ့ပြီးမှပြန်ရုပ်သိမ်းခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ဟောင်ကောင်မှာအငင်းပွားစရာဖြစ်နေတဲ့ဥပဒေကြမ်းကိုအပြစ်သက်ယူသိမ်းပေးဖို့ထောင်ထဲချီတဲ့ဆန္ဒပြသူတွေဒီကနေ့ချီတဲ့ဆန္ဒပြပါရယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောက်ကြညာပိုင်းရဲ့ထိတ်တန့်ရောက်သတင်းလှော်တွေကတော့မြမအစိုးရနဲ့စစ်တပ်ပေါ်မှာအရေးယူဒဏ်ခတ်ဖို့ပါတီနှစ်ရက်ပေါင်းအဆိုပြုတဲ့ဥပဒေကြမ်းဘာမအက်ကိုတော့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကမနေ့တုန်းကအတည်ပြုလိုက်ပါတယ်ဒီပေါ်မှာမြမအစိုးရဘက်ကဘယ်လိုတုံ့ပြန်ပါသလဲ
genocide နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့ဆောင်ရွက်စစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်ဆွဲပြီးတော့ဆောင်ရွက်စစ်ဆေးရတဲ့ဟာတွေ
ဒီကြောင်သတင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်ပြီးတော့ဒီရခိုင်အေအေတက်နဲ့ဆက်နွယ်တယ်ဆိုပြီးဒေသခံတွေကိုအများပြဖမ်းဆီးနေပါတယ်ကြားပြည်နယ်လိုက်ကော်မြို့မှာတော့တရားစွဲခံထားရတဲ့ကြားလူငယ်တွေဒီကနေ့ပဲကိုယ်တိုင်သွားရောက်ပြီးဖမ်းဆီးခံကြပါတယ်အမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာတော့စွမ်းအင်ချွေတာဖို့မြို့တော်သူမြို့တော်သားတွေတစ်ပေတထောင်စိုက်ပျိုးနေကြပါတယ်ဒီလိုသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အီရန်နိုင်ငံပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကခြားသာရေးတွေမှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ညှဉ်းဆန်နေကြပါတယ်အီရန်နိုင်ငံတွေကရေဒါတွေနဲ့ဒုံးပစ်စင်တွေလိုပြင်ပတ်တချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတထရမ့်ကအစကအမိန့်ပေးခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးအဝေးထိန်းဒရုန်းယာဉ်ကိုအီရန်ပစ်ချခဲ့တဲ့အပေါ်လက်တုံ့ပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအီရန်ပေါ်တိုက်ခိုက်မယ်ဆိုတဲ့သမ္မတထရမ့်ရဲ့သတိပေးချက်ကိုအိုမန်နိုင်ငံကနေတဆင့်ကြားသာရင်းနှီးညကရရှိခဲ့ကြောင်းအီရန်အစိုးရကရိုက်တာသတင်းကိုပြောကြားခဲ့တယ်လို့ရိုက်တာသတင်းကလည်းထုတ်ပြန်ပါတယ်။အမေရိကန်ထောက်လှမ်းရေးဒရုန်းကိုအီရန်ပစ်ချခဲ့ရဒေသမှရှိတဲ့ပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းတွေရှိရာပေါ်မှာအမေရိကန်လေယာဉ်တွေမပြန့်တမ်းရလို့တားမြစ်တဲ့အရေးပေါ်အမိန့်ကိုဖြီတောင်စုလေကြောင်းပြန်တမ်းရေးဆိုင်ရာတာဝန်ရှိသူတွေကြားသာရင်းနှီးညပိုင်းကထုတ်ပြန်ခဲ့ပါတယ်။ဟော်မုစ်ရေလက်ကြားပေါ်ကနိုင်ငံကလေကြောင်းပိုင်နဲ့ထဲပြန်တမ်းနေစဉ်မှာအီရန်ဘက်ကထောက်လှမ်းရေးဒရုန်းကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့တိတ်ကိုမှားယွင်းတဲ့လုပ်ရက်ဖြစ်တယ်လို့သမ္မတထရမ့်ကဖော်ပြပြောဆိုထားပါတယ်။အမေရိကန်ဒရုန်းယာဉ်ကလို့ဆိုတဲ့အစိတ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်လေကြောင်းပိုင်နဲ့ထဲကိုဝင်လာခဲ့တာတပ်တွေဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။
ဟောင်ကောင်မှာကျောင်းသားထောင်ပေါင်းများစွာဟာအနက်ရောင်တွေဝစ်ဆင်ပြီးဒီကနေ့မှာချီတက်ဆန္ဒပြခဲ့ကြပြီးတော့အငင်းပွားစရာဖြစ်နေတဲ့တရားခံလွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam နှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကြောင့်ရင်ကြောပိတ်ဆို့တာတွေဖြစ်ခဲ့ပြီးတော့ဟောင်ကောင်ဥပဒေပြုလွတ်တော်ကိုဥတီယာလမ်းမကြီးလည်းပိတ်ဆို့သွားခဲ့ပါတယ်။ဟောင်ကောင်အစိုးရကတော့ဒီကနေ့မှာလွှတ်တော်အဆောက်အအုံကိုပိတ်ထားခဲ့တာပါ။ဒါ့အပြင်ဂျွန်လ12ရက်နေ့ကဆန္ဒပြပွဲကိုထိရောက်လို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့ဖမ်းဆီးရတဲ့သူတွေကိုပြန်လွတ်ပေးဖို့သူတို့ကိုဆွဲဆိုထားတဲ့မှုတွေကိုပြန်ရုပ်သိမ်းဖို့နဲ့ရဲတပ်ဘက်ကလက်လော့ဆန္ဒပြမှုတွေအတွင်းအင်အားသုံးနေနေတာကိုစုံစမ်းစစ်ဆေးဖို့ကိုဆန္ဒပြတဲ့သူတွေကဒီကနေ့မှာတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကတော့ဒီတောင်းဆိုမှုတွေကိုတစုံတရာတုံ့ပြန်တာတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့အင်္ဂါနေ့ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကအခုလိုအဆိုးပြုလိုက်တဲ့ဥပဒေကြောင့်နိုင်ငံရေးမတည်ငြိမ်နေဖြစ်ပြီးတော့ပြဿနာတွေဖြစ်ခဲ့ရတဲ့အပေါ်မှာတောင်းပန်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲက2012ခုနှစ်မှာတရုတ်သမ္မတရှီကျင်းပင်အာဏာရလာပြီးနောက်ပိုင်းအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်။တရုတ်ဆိုရကတရားခံလွဲပြောင်းရေးဥပဒေကြမ်းကိုထောက်ခံပြီးဆန္ဒပြပွဲကိုဥဆောင်သူတွေဟာအနောက်နိုင်ငံအစိုးရတွေနဲ့ပူးပေါင်းကြံစည်တာဖြစ်တယ်ဆိုပြီးတော့ဆွဆွဲထားပါတယ်ခင်ဗျာ
။တရုတ်သမ္မတရှီကျင်းပင်ရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်ဒီကနေ့အဆုံးသတ်ပါတယ်။နှစ်ရက်ကြာခီးစဉ်တွင်မှမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်သမ္မတရှီကအားပေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှေ့မတိုးနိုင်ဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့အတွက်ထိရောက်တဲ့အခန်းကနေဆောင်ရွက်ပေးဖို့လဲကမ်းလှမ်းခဲ့ပါတယ်။ နျူကလ িয়ার အရေးဆွေးနွေးမှုတွေရပ်နေတာနဲ့ပတ်သက်လို့သူအနေနဲ့အမေရိကန်ဘော်စိတ်ရှည်ထားတယ်လို့သက်ဆိုင်သူတွေကြားနှစ်ဖက်လက်ခံနိုင်မဲ့အခြေအနေရောက်ဖို့မျှော်လင့်ထားတယ်လို့ကင်ဂျုံအန်းကတမရရှိကိုပြောခဲ့တဲ့အကြောင်းတရုတ်အစိုးရရှင်းဟွာသတင်းနဲ့မှဖော်ပြပါရတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြတဲ့ကိစ္စတော်တော်များများအပေါ်နားလည်မှုအမြင်ချင်းတူခဲ့ကြပြီးပို့ပြီးခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းကဒီကနေ့ထုတ်ပြန်ပါရတယ်။မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားဖြတ်တောက်လို့မရနိုင်တဲ့ဆက်ဆံရေးရှိတယ်လို့ကင်ဂျုံအန်းကဖော်ပြပြောဆိုပြီးတရုတ်သမ္မတရှီရဲ့ခီးစဉ်ကိုချီးမွမ်းခဲ့ပါတယ်။အမေရိကန်သမ္မတနဲ့ဒီ G20 ထိပ်သီးစည်းဝေးပွဲကျင်းပမဲ့ဂျပန်မှာတရုတ်သမ္မတတွေ့ဆုံဖို့သတင်းပတ်တပတ်အလိုမှာပဲတရုတ်သမ္မတဟာမြောက်ကိုရီးယားနိုင်ငံကိုသွားရောက်တာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံမှာမျိုးသားရင်းနဲ့လက်ထပ်ဖို့ရောင်းစားခံရတဲ့အရှိတောင်အာရှနိုင်ငံတွေကမျိုးသမီး1000ကျော်ကိုပြီးခဲ့တဲ့နှစ်မှာကယ်တင်နိုင်ခဲ့တယ်လို့တရုတ်ဆိုရကဒီကနေ့ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအထိမြန်မာ၊ထိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့ပူးတွဲပြုလုပ်ခဲ့တဲ့အိမ်နှင်းမှုတွေအတွင်းကလေး18ယောက်ကိုလည်းကယ်တင်နိုင်ခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်မျိုးသားတွေနဲ့လက်ထပ်ရမယ်ဆိုပြီးတော့အမျိုးသမီးတွေကိုလိင်ညာဖမ်းဆီးရောင်းချမှုနဲ့နိုင်ငံသား260ပါဝင်မတင်ကားသူ1300ကျော်ကိုလည်းဖမ်းဆီးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မကြာခင်နှစ်ပိုင်းတွေအတွင်းပြည်တွင်းနဲ့နိုင်ငံခြားရာဇဝတ်သားတချို့ဟာအိမ်နီးချင်းနိုင်ငံတွေကအမျိုးသမီးတွေကိုအလုပ်ခံရမယ်အိမ်ဆောင်ပြုရမယ်ဆိုတဲ့ကတိအတုတွေပေးပြီးဖျားယောင်းသွေးဆောင်ခဲ့တယ်လို့တချို့ဆိုဖမ်းဆီးပြီးရောင်းချခံရတယ်လို့အများပြည်သူလုံခြုံရေးဝန်ကြီးကပြောပါတယ်။မဲခေါင်မြေဝန်ဒေသကချက်တဲတဲ့အမျိုးသမီးငယ်တွေဟာဘဝသက်တည်ထောင်မယ်ဆိုတဲ့ယုံကြည်ချက်နဲ့တရုတ်မျိုးသားတွေနဲ့လက်ထပ်ပေါင်းဖို့မလုံးတွေကိုယုံကြည်နေကြတာဖြစ်ပါတယ်။တချို့ကလင်ညာခံရပြီးတော့အနိုင်ကျင့်ခံရတဲ့အခြေအနေကြုံကြရသလိုတရုတ်လူမှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးခံရမှုအပြင်ပြည်ထစာလုပ်ငန်းတွေမှာလည်းအသုံးချခံခဲ့ကြရပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနစ်တင်ငွေမှာလိုင်းဒိုမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးပါရရှင
်။သောက်ချာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်တယ်လို့ဆိုတဲ့မြန်မာအစိုးရစစ်တပ်အပေါ်အရေးယူတန်းခတ်ရေးပါတီနှစ်ရပ်ပေါင်းအဆိုပြုတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကကြာသာရင်းနေမှာအတည်ပြုလိုက်ပါတယ်။ကော်မတီအဖွဲ့ဝင်အားလုံးထောက်ခံခဲ့တဲ့ Burma Act ဥပဒေချမ်းဟာအောက်လွှတ်တော်မှာအခုရောက်ရှိနေပြီးဆွေးနွေးမဲခွဲမခွဲအောက်လွှတ်တော်အမတ်တွေစဉ်းစားနေကြပါပြီ။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ခဲ့တယ်လို့တခြားလူနည်းစုတိုင်းရင်းသားတွေအပေါ်ခြောက်ခြားပွဲလုပ်ရက်တွေလုပ်နေတဲ့စစ်တပ်အပေါ်သူတို့ရဲ့လုပ်ရက်တွေအတွက်ရေးယူဖို့လိုအပ်တယ်လို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Elliot Engel ကပြောကြားခဲ့ပါတယ်။ဘာမာအက်ဥပဒေချမ်းနဲ့မှမြန်မာစစ်တပ်မှပြုပြင်ပြောင်းလဲမှုတွေမလုပ်မချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးဖို့စစ်ရာဇဝတ်မှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေအပါအဝင်လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအလုံးကိုအစီရင်ခံစာပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗဏ္ဍာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောင်းမြတ်တူးဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်အခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်လို့ပြုပြင်ပြောင်းလဲရေးတွေကိုအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်ဥပဒေချမ်းကိုအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါအတည်ပြုမယ်လို့မျှော်လင့်တယ်လို့ဒီလွှတ်တော်အမတ်ကော်မတီဥက္ကဋ္ဌ Elliot Engel ကပြောကြားပါတယ် Burma Act နဲ့ဆင်တူတဲ့ Defense Authorization Act ဥပဒေချမ်းတို့ကတော့မြန်မာနိုင်ငံဆိုင်ရာအပိုင်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ပေမဲ့အထက်လွှတ်တော်ကအတည်မပြုနိုင်တဲ့အတွက်ဥပဒေဖြစ်မလာခဲ့ပါဘူးရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရရောစစ်တပ်ကပါလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလက်မခံပေမဲ့ပြစ်မှုကျူးလွန်ခဲ့တဲ့ဆိုသူတချို့ကိုတော့အရေးယူခဲ့ပါတယ်
ယူကရိန်းနိုင်ငံရှေ့ပိုင်းမှာမတိမငြိမ်ဖြစ်နေတာနဲ့ပတ်သက်ပြီးဥရောပသမဂ္ဂ EU ကရုရှားနိုင်ငံမှာဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံထိုးမြှင့်လိုက်ပြီးတော့မလေးရှားခီးသည်တင်လင်းပြစ်ချခံလိုက်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုမှာလည်းရုရှားနိုင်ငံနေနဲ့ပူးပေါင်းပါဝင်ဖို့ကိုတောင်းဆိုလိုက်ပါတယ်။မင်းသဘောတူညီချက်ကိုအကောင့်ထဲမပေါ်နိုင်ခဲ့တာကြောင့်ရုရှားနိုင်ငံအပေါ်နောက်ထပ်6လထပ်ပြီးတော့အရေးယူလိုက်တာကိုအားလုံးကတညီတညွတ်ထဲထောက်ခံခဲ့ကြတယ်လို့ EU ပြောခွင့်ရကမနေ့ကပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားကကြောတောနောက်ခံပေးထားတဲ့သဘုံတွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲတွေရပ်တန့်ဖို့2014 Minsk သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါနောက်ထပ်သီးခြားအရေးယူပိတ်ဆို့မှုတစ်ခုကတော့ EU အနေနဲ့ရုရှားကသိမ်းယူထားတဲ့ Crimea ဒေသမှာစီးပွားရေးလုပ်ငန်းတွေမလုပ်ဖို့တားမြစ်ထားတာဖြစ်ပြီးတော့ဒါကိုလည်းနောက်ထပ်တစ်နှစ်ထပ်တိုးလိုက်ပါတယ်ဒီ EU အနေနဲ့ယူကရိန်းရှေ့ပိုင်းမှာထုတ်ပေးနေတဲ့ရုရှားနိုင်ငံကူးလက်မှတ်တွေကိုအတိအမှတ်မပြုတ်ဖို့စဉ်းစားနေတယ်လို့လည်း EU ဘက်ကပြောပါတယ်ခင်ဗျာ
ဂျော်ဂျီယာနိုင်ငံပါလီမန်မှာရုရှားလွှတ်တော်အမတ်မိန်ခွန်းပြောကြားခဲ့တာကိုမကျေနပ်တဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားမှာဂျာတာဘရီနေညာပိုင်းကအထီးကရုံဖြစ်ခဲ့ပြီးတော့ပါလီမန်နဲ့အတွဲဝင်ဖို့ကြိုးစားသူတွေကိုရဲတွေကရာဘာဂျီတွေမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်အထီးကရုံအတွင်းမှာရဲသား39ယောက်နဲ့ဆန္ဒပြသူအယောက်30ဆေးရုံတင်ခဲ့ရတယ်လို့အစိုးရတာဝန်ရှိသူကပြောကြားပါတယ်လွှတ်တော်ဥက္ကဋ္ဌနေရာကနေရုရှားအမတ်ကမင်းကွန်းပြောကြတာကိုမကျေနပ်တာကြောင့်လွှတ်တော်ဥက္ကဋ္ဌနဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တွေကအကြီးအကျယ်တာဝန်ရှိသူတချို့နှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်ထဲချီဟာရဲလုံခြုံရေးအတားအဆီးတွေကိုကြော်ဖြတ်ပြီးတော့လွှတ်တော်အစားဦးထဲဝင်ဖို့စ조사ခဲ့ကြတာပါအခုလိုအပြစ်မှားဖြစ်နေတဲ့အခြေအနေတွေကြောင့်ရုရှားလွှတ်တော်အမတ်ဆာဂေဂေဗီလော့ဖ်ဟာမင်းကွန်းကိုဆုံးအောင်မပြောနိုင်ခဲ့ပါဘူးတချိန်လုံးကဆိုဗီယက်ပြည်ထောင်စုရဲ့လက်အောက်မှာရှိခဲ့တဲ့ဂျော်ဂျီယာနိုင်ငံကလူမျိုးအများစုကရုရှားဟာဒီနယ်မြေသိမ်းပိုက်သူအဖြစ်မြင်နေပြီးတော့အစိုးရအနေနဲ့ရုရှားအစိုးရအပေါ်ကင်တွယ်တဲ့နေရာမှာပြောညံ့လွန်းနေလို့ပြောနေကြပါတယ်
။ယင်းနိုင်ငံမှာကျင်းပနေတဲ့2019 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့ American အသင်းကဆွီဒန်ကို2ဂိုးကိုမရှိနိုင်နိုင်သွားခဲ့ပါတယ်။ဒါကြောင့် American အသင်းဟာအုပ်စု F မှာ3ပွဲနဲ့6မှတ်နဲ့အုပ်စုပေါ်ဖြစ်ပြီးတော့ဒုတိယဆင့်ရှုံးထွက်ကိုတက်သွားပါတယ်ဒီအုပ်စုကတခြားပွဲစဉ်မှာတော့ချီလီကထိုင်းကို2ဂိုးမရှိနဲ့နိုင်သွားပေမဲ့ပွဲပြီးကနေမှရတဲ့ penalty မဝင်တာကြောင့်အုပ်စုအဆင့်ကပဲထွက်လိုက်ရပါတယ်ဒါကြောင့်ဒီအုပ်စုကနေ American နဲ့ Sweden တို့နောက်တစ်ဆင့်တက်သွားခဲ့ပြီးတော့ American အသင်းကတော့ဒုတိယအဆင့်မှာ Spain အသင်းနဲ့တွေ့မှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The OA တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့လူမျိုးတုံးတက်ဖြတ်မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေအတွက်ခိုင်မာတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ဆောင်ဘူးဆိုရင်မြန်မာစစ်တပ်ကိုအမေရိကန်ကစစ်ရေးအရအကူအညီပေးတာရပ်တန့်တာအပါအဝင်ပြည်ဝင်ခွင့်ဗီဇာနဲ့တခြားဗန္ဓာရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေလုပ်ဆောင်မဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကမနေ့ဇွန်လ20ရက်နေ့မှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းဒီဥပဒေကြမ်းထဲမှာဖော်ပြထားတဲ့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့စကားလုံးကိုတော့မြန်မာအစိုးရအနေနဲ့ကန့်ကွက်ကြောင်းမြန်မာနိုင်ငံသားရဲ့ဌာနကကန့်ကွက်လိုက်ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုက်စူးစီးတင်ပြထားတာနားဆင်ပါရှင်
အမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဂျာတာပရီနေမှာတခက်နဲ့မဲခွဲအတည်ပြုလိုက်တဲ့ဥပဒေကြမ်းအရမြန်မာစစ်တပ်မှာပြည်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးအပါအဝင်စစ်ရာဇဝမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအလုံးကိုအစီအခံပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗန္ဓာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အဲ့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောက်မြတ်တူးဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်ကအခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြည်ပြင်ပြောင်းလဲရေးတွေကိုအားပေးဖို့အစတဲ့အချက်တွေပါဝင်ပါတယ်။အမေရိကန်လွှတ်တော်ကသူ့လုပ်ပိုင်ခွင့်အရအခုလိုဥပဒေကြမ်းရေးဆွဲအတည်ပြုလုပ်ဆောင်တာတွေကိုကန့်ကွက်စရာမရှိပေမဲ့ဒီဥပဒေကြမ်းထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုထည့်သွင်းဖော်ပြထားတဲ့ကိစ္စကိုကန့်ကွက်ကြောင်းမြန်မာနိုင်ငံရဲ့ဌာနအပြည့်ပြည့်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတုံ့ပြန်ပြောဆိုပါတယ
် genocide နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့စုံစမ်းစစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စစ်ဆွဲပြီးတော့စုံစမ်းစစ်ဆေးရတဲ့ဟာတွေကကျွန်တော်တတ်မခံနိုင်ဘူးဆိုတာတော့ကျွန်တော်တို့တောက်လျှောက်ပြောတာတွေရှိပါတယ်။နောက်ပြီးကျွန်တော်တို့ပြည်ပမှာလည်းစုံစမ်းစစ်ဆေးနေတဲ့ဟာတွေရှိပါလိမ့်မယ်ထပ်ပြီးတော့လေ။ဆိုတော့အဲ့ဒီဟာလေးတွေကတော့ကျွန်တော်တတ်မခံနိုင်ပါဘူး။အဲ့ဒီ genocide ဆိုတုံ့ဆွဲတာနဲ့ပတ်သက်ပြီးတော့
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့သဘောထားကိုမသိပေမဲ့မြန်မာအစိုးရအနေနဲ့ကတော့နိုင်ငံတကာကဆွတ်ဆွဲပြောဆိုနေတဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိကြောင်းဦးချမ်းအေးကဆက်ပြောပါတယ်
။တမတော်ပိုင်းကိစ္စတွေတော့ကျွန်တော်သိချာမသိပါဘူး။အဲ့တော့ကျွန်တော်တို့ဘက်ကတော့သူ့အပါဝင်ဒီဘက်ကတော်တော်များများတော့ကျွန်တော်တို့သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ကကျွန်တော်တို့ကဝန်မလေးပါဘူး။နိုင်ငံနဲ့ဖွင့်လာတယ်။ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေကတော့ကျွန်တော်တို့ဟာဒီကြောင့်ပိတ်သွားတယ်အများကြီးရှိပါတယ်။ဒီလိုမျိုးအပူပေါင်းဆောင်တဲ့နိုင်ငံကိုမရွေးဘဲနဲ့ PRP ပို့ဆိုတဲ့နိုင်ငံကိုရွေးတဲ့ကိစ္စတွေကြောင့်ပြိတ်သွားတာတွေတော်တော်များသူတို့ဘက်ကပြိတ်သွားတာပါကျွန်တော်တို့မကြသေးခင်တော့လည်းကျွန်တော်တို့ EU နဲ့မြန်မာနဲ့ကျွန်တော်တို့ Human Rights Union ဘက်တခုလုပ်တယ်အဲ့ဒါလည်းဆရာတို့တူလိုက်ပါမှာဒီ EU ဆိုတာကကျွန်တော်နိုင်ငံပေါ်မှာလူခွင့်နဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့နိုင်ငံပေါ်မှာဟို resolution တွေချပြီးတော့ကျွန်တော်တို့ PRP နေတဲ့ဒါအဖွဲ့အစည်းတခုပေါ့เนาะဆိုတော့ဒီ PRP နေတဲ့ဟာတွေကိုလည်းကျွန်တော်တို့ကလက်မခံဘူးဒါပေမဲ့လည်း dialogue တွေတော့လမ်းကြောင်းကိုကျွန်တော်တို့ကဖွင့်ထားတယ်ဖွင့်ထားတဲ့အတွက်ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးတဲ့အတွက်တရားနဲ့တရားပုံပုံသိရှိအောင်ကျွန်တော်တို့ဒီဘက်မှာ ဘာတွေပို့ပြီးပို့လုပ်နိုင်မလဲဆိုတာရယ်ကျွန်တော်တို့ဆောင်ရွက်နေတာတွေသိအောင်ရှင်းပြရယ်ကျွန်တော်တို့ capacity တက်လာအောင်ကျွန်တော်ကြိုးစားနေတဲ့ဟာတွေရှင်းပြရတယ်ဘူးလေဟာမျိုးလေးတွေရှိတယ်ပေါ့နော်ရှိတော့ကတော့ဥပပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလူလူလာလာနဲ့ဆောင်ရွက်နေတယ်လမ်းကြောင်းလည်းဖွင့်နေတယ်ခုနကကိုယ့်အပေါ်မှာ resolution နဲ့ကိုယ့်အပေါ်မှာဒီလိုမျိုးဟိုပြပေးနေတဲ့အဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ကဥပပေါင်းဆောင်ရွက်မှုမလေးဘူးဆိုတာကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကသက်တည်ပြနေပြီးသားပါပဲ
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့တုံ့ပြန်ချက်ကိုသိနိုင်ဖို့တမတော်သတင်းပြန်ကြားရေးဌာနကို VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဥမမောင်ဆိုးဟာမြန်မာနိုင်ငံရေးလှေလာတုံ့တက်သူတဦးဖြစ်ပါတယ်။သူကအမေရိကန်အောက်လွှတ်တော်ရဲ့ဒီလှုပ်ဆောင်ချက်ဟာအာဏာရအနေနဲ့အစိုးရအနေနဲ့လက်ရှိမြန်မာစစ်တပ်ကကျူးလွန်နေတယ်ဆိုတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်နွယ်မှုမရှိဘူးဆိုတာကိုပြသရရောက်ကြောင်းပြောပါတယ
်။စစ်တပ်တွေအကျိုးသိအောင်ဘယ်လောက်ရှိမလဲတော့မသိဘူးကွာ။အစိုးရတော့လွတ်သွားလိမ့်မယ်ထင်တယ်။ဆိုလိုတာကတော့ NLD အစိုးရအနေနဲ့ဒီကိစ္စအနေမှာပါဝင်ပတ်သက်မှုမရှိဘူးဆိုရဲအဖြစ်မျိုးထွက်သွားလိမ့်မယ်။နောက်ဆိုဘာအင်းမှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည် NLD အစိုးရအနေနဲ့ဒီကိစ္စအနေမှာပါဝင်ပတ်သက်မှုမရှိဘူး။တက်ကပဲပါဝင်ပတ်သက်မှုရှိနေတယ်ဆိုရဲရက်လက်မျိုးထွက်သွားလိမ့်မယ်ထင်ပါတယ်။ NLD တို့မှမှတော့ကောင်းသွားတာဗျ။ဒီလိုဖြစ်လာတာ NLD တွေကောင်းသွားတာလို့မြင်ပါတယ်။
အခုလိုနိုင်ငံတကာရဲ့ဖိအားပေးလှုပ်ဆောင်မှုမျိုးကအနေရီအစိုးရနဲ့စစ်တပ်အကြားစစ်ဆန်ညီနေမှုတွေပိုဖြစ်လာအောင်ဖိအားပေးလိုက်တယ်လို့ဖြစ်စေတယ်လို့လည်းသူကပြောပါတယ်
။ဆိုချိုးထွက်မှုတွေဆိုင်တော့ကျွန်တော်ထင်တာကတော့စစ်ဆန်ညီနေမှုပိုလွန်လွန်နိုင်တဲ့ဘက်ကပိုများမယ်ထင်ပါတယ
်။အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွတ်တော်အမအဲလီယိုအန်ဂယ်နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းဒီပပလီကန်အမစတီဗ်ချာဘော့တို့ဇွန်လ၁၂ရက်နေ့ကပူတွဲအဆိုပြုတင်သွင်းခဲ့တဲ့ဥပဒေမူကြမ်းကိုဇွန်လ20ရက်နေ့မှာအတည်ပြုပေးလိုက်တာပါ။ဒါပေမဲ့ဒီဥပဒေကြောင်းကိုအောက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်တာ။အဲဒီကတစဉ်အထက်လွှတ်တော်မှတင်သွင်းပြီးမဲခွဲအတည်ပြုတာတွေလှုပ်ဆောင်ကြဖို့လိုပါသေးတယ်။အဲဒီနောက်မှာမှတမရကလက်မှတ်ထိုးအတည်ပြုပေးလိုက်မှသာဥပဒေအဖြစ်တည်ရှိမှာဖြစ်ပါတယ်။အရင်ကအလားတူဥပဒေကြမ်းနဲ့အောက်လွှတ်တော်ကအတည်ပြုပေးခဲ့ဘူးပေမဲ့လည်းအထက်လွှတ်တော်ကပယ်ချခဲ့တဲ့အတွက်အထက်လွှတ်တော်မှလည်းဆုံးသတ်သွားခဲ့လေရှိတာကြောင့်ဒီဥပဒေကြောင့်ဟာလဲ Republican အများစုကြီးစိုးထားတဲ့အထက်လွှတ်တော်မှာရပ်တန့်သွားမယ်အလားအလာရှိနေပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုဆက်ပြီးတင်ပြပေးချင်ပါတယ်စီးရေးပဋိပက္ခတွေဖြစ်ပွားနေစေရခိုင်ပြည်နယ်ထဲမှာတော့အေးရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်နေသူတွေအဖြစ်နဲ့နောက်ထပ်ဖမ်းဆီးမှုတွေရှိနေပါတယ်ဒီကနေ့မှလဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါတောပြင်ကျေးရွာသားအများအပြားကိုစစ်တပ်ကနေဖမ်းဆီးသွားတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြမတမတော်ဘက်ကတော့မတင်ကြတဲ့သူတွေအဖြစ်နဲ့ဖမ်းဆီးထားတဲ့သူက၈ဦးသာရှိတယ်ဆိုပြီးပြောဆိုခဲ့တာပါရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါတိုးပြင်ကျေးရွာဘက်မှာမြန်မာစစ်တပ်ကနေဝိုင်းပတ်ပိတ်ဆို့ထားပြီးရွာသားတွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့တယ်လို့ကိုရိုင်းတွားရောက်ခဲ့တဲ့စစ်ရှောင်းကူညီရေးဖွဲ့တဘာဝနတိဆရာတော်ကအခုလိုမိန့်ပါတယ
်။ဦးစင်းပေါတိုးပြင်တော့ရောက်ပြီးရွာထဲမှာအကားတွေမရှိကြတော့အလုပ်ဆက်ပြေးတာ။ရွာထဲမှာတော့တိုက်ခိုက်နေတယ်။ရွာအပြည့်ကြီးတစ်ခုလိုဖြစ်နေတယ်။လူပြည့်အောင်ပြည်မှာတော့ခရင်းမှာသမဘာရီရတော့လူလူနဲ့ထိုက်တိုက်ပြည့်တယ်ကလူအားလုံးကိုဖိုင်းနေတာဗျ။သမန်းကြီးကအားလုံးကပြောကြတာတော့လူများဆေးလေးပြောကြတယ်။ဒါမဲ့ဦးစင်းနောက်တစ်ခုတိခဲ့ရတာကဒီနေ့မနက်ပိုင်းမှာ၄ယောက်ထပ်ဖိုင်းနေ။အားလုံး၂၄ယောက်တော့ရှိပြီ။သူတို့ခေါ်ဖို့ဒီကဘေးရောက်တော့ဒီလေဆိုတော့ဘယ်သူမှမသိအောင်ဒီကနေ့
။မနေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကပေါက်တော့ပြင်ရွာဖက်ကိုရောက်လာပြီးရွာသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တာပါ။ဒေသခံတွေကတော့ရွာသား၂၄ဦးကိုဖမ်းဆီးထားတယ်လို့ပြောဆိုပေမဲ့လည်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့မသိင်္ဂဝဲလူရှိဦးကဖမ်းဆီးခဲ့တယ်လို့အခုလိုပြောပါတယ
်။နောက်ဦးကဒီပါဒီမာဒီလာတော့ကျွန်တော်မသိင်္ဂဝဲရှိရောက်တော့တာရှိတယ်။အဲ့တော့မြောက်ဦးကမှလည်းကြောင်းတော့ကျွန်တော်ကတ်ဖို့
ဖမ်းဆီးထားတဲ့သူတွေကိုဆက်လက်စစ်ဆေးရအောင်မယ်လို့သူကဆိုပါတယ်။အဖမ်းဆီးခံရမှုစီရင်ကွယ်လွှဲမှုတွေရှိနေပေမဲ့လက်ရှိရွာတွင်နေရာနှက်သိမ်းရှောင်နေရတဲ့အခြေအနေကြောင့်စီရင်တိကျအတည်ပြုနိုင်ဖို့ခက်နေသေးတယ်လို့ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်ဒုကပြောပါတယ်။ဒီမနက်မှာတဘာဝနေစီဆရာတော်ဥပညာဇောရာဥဆောင်တဲ့အကူအညီပေးရေးဖွဲ့ကနေပေါက်တော့ပြင်ကိုရောက်လာပေမဲ့လည်းစစ်တပ်ကနေရွာထဲပေးမဝင်ပဲမုံလွယ်ပိုင်းမှာမြန်မာစစ်တပ်ကရွာထဲကနေထွက်ခွာမှဝင်ရောက်ခွင့်ရခဲ့တာပါ။မြန်မာစစ်တပ်ကနေရွာထဲဝင်ရောက်လာပြီးပြည်ကမှုတွေလှုပ်ဆောင်ခဲ့လို့ရွာသားတော်တော်များများရွာကနေသိမ်းရှောင်နေရတယ်လို့လည်းပေါက်တော့ပြင်ရမီရဖဒုကပြောပါတယ်။
သိပ်ပြွားတို့မရှိပါဘူးအပြန်လာတို့မရှိပါဘူးဆိုတော့ပိတ်ဆက်တကမျက်မှောက်တကပြည်နေရဒီရဖက်ကနေပြီးပိတ်တယ်ဒီမြောက်ကလည်းပိတ်တယ်အကုန်မိခဲ့ရတာဒီချက်ကနေကျေရလို့အဖို့ကဆန်ဆောင်ဒီဘရန်တို့အခုစီရုံးပိုင်းရွာတွေတို့တူတူဆက်နေတယ်နဲ့တွေ့နေကြတယ်
ောင်တော်ပြင်ကြီးပါဟာအင်ချီ400နီးပါးရှိပြီးလူရေ3000ကျော်ရှိပြီမဲ့လဲလက်ရှိကျွာထဲမှာလူရေရာကနန်းလောက်တာကျန်နေခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်လက်နက်ကန်အေးအေးဗန်ကြားရေးတာဝန်ခံခိုင်တုကကတော့ဒီရပိုင်းတွင်မြောက်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်စုံလ18ရက်နေ့ကမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးအေးဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ခဲ့တယ်လို့ခိုင်တုကကပြောပါတယ်
ဒီကနေ့မှာမနေ့9:25မိနစ်ကစပြီးတော့မင်းပြမျိုးနယ်ရွှေကျင်ကြီးရွာရဲ့အရှိတ်တောင်တန်းပေါ်မှာနေပြီးတော့တိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိအဲ့ဒီမှာလည်းပဲဗမာစစ်တပ်ကအကြအဆုံးတွေရှိတယ်ဗ
ျဒီတိုက်ပွဲတွင်ရွှေကျင်နဲ့ဒိုင်းနာကြီးရွာသား200ကျော်ဟာပန်းမြောင်တိုက်နဲ့ဘွေရကန်စိတ်စစ်ဘေးရှောင်စခန်းကိုတင်းချောင်ရောက်ရှိလာခဲ့ပါတယ်မနေ့ကတဘာဝနေတီဆရာတော်နဲ့ဖွဲ့ဟာဒုက္ကဋ်တဲ့စခန်းကိုစန္နရိခာကူညီပေးဆောင်ခဲ့ပြီးစခန်းတွင်ခက်ခဲခြင်းတွေကိုတော့အခုလိုပြောပါတယ်
ဒါကြောင့်ကျင်နေရတာအဲ့ဒီစခန်းမှာကနေစားနေရိုက်ခါရေးတမရေးစာချုပ်မှုကူညီရေးနောက်ပြီးတော့ဒီကိစ္စအခက်ခဲဖြစ်နေတ
ယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲစဉ်တွေအရသားတွေပေါ်မှာပြင်းမထန်တိုက်ကြိုက်မှုတွေများလာနေတယ်လို့အေအေဖွဲ့နဲ့ပတ်သက်သူလို့မတင်ကြတဲ့လူတွေကဖမ်းဆီးရေးယူမှုမှာတနည်းတစ်ခြားများလာနေပါတယ်စီရီကလာတော်တွင်ရွာသား80ကျော်ကိုဖမ်းဆီးရေးယူမှုတွေလှုပ်ဆောင်နေတယ်လို့တိုက်ပွဲစဉ်တွင်ရွာသား4600ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုကူညီရေးဖွဲ့ကနေစီရင်ပြုစုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတော်နိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ KRB နယ်ဘက်ကအဖမ်းဆီးအခြေအနေကိုလည်းကြည့်ရအောင်ပါကယားပြည်နယ်လိုက်ကော်မြို့မှာတော့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တိဆောက်တာနဲ့ပတ်သက်ပြီးပြည်နယ်အစိုးရကိုကန့်ကွက်ခဲ့လို့တရားစွဲခံထားရတဲ့လူငယ်တွေဟာဒီကနေ့ကြာရောက်တဲ့144ချိန်မြောက်ကရင်နီအမျိုးသားနေမှာတော့ကိုယ်တိုင်သွားပြီးတော့အဖမ်းဆီးခံလိုက်ကြပြီးဖြစ်ပါတယ်ပြီးတော့သူတို့ရဲ့အမှုကိုဥပဒေအရဆက်ပြီးတော့ရင်ဆိုင်သွားမယ်လို့ဖမ်းဆီးခံကရင်နီလူငယ်တွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်အပြည့်အစုံသတင်းပေးပို့ထားပါတယ်
ဗိုလ်ချုပ်ကြီးရုပ်ကိုလူလူဆန္ဒမပါဘဲစောက်ခဲ့တဲ့ကယားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရာဇဝတ်ကောင်တွေအမျိုးသားတက်ဆာဖောက်တယ်လို့ရေးသားကြေညာချက်ထုတ်ခဲ့လို့တရားစွဲခံထားရတဲ့ကရင်နီလူငယ်တွေဟာဒီနေ့ဇွန်လ27ရက်မှာကိုယ်တိုင်တွားရောက်ဖမ်းခံလိုက်ပါတယ်။ကရင်နီလူငယ်6ယောက်ကသူတို့ရဲ့ကြေညာချက်ကိုမတ်လ25ရက်မှာလက်မှတ်ထိုးထုတ်ပြန်ခဲ့ပြီးအဲဒီနောက်ပိုင်းအစိုးရနဲ့အချိန်ကြီးညှိနှိုင်းတာတွေလုပ်ခဲ့ပေမဲ့နောက်ဆုံးတွေ့ဆုံပွဲမှာကယားပြည်နယ်ဝန်ကြီးချုပ်ကဗိုလ်ချုပ်ကြီးရုပ်ကိုရွှေ့ပြောင်းပေးမှာမဟုတ်ဘူးဆိုတဲ့စကားကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းသွားပါတယ်။အဲ့ဒီနောက်ပိုင်းပြည်내အစိုးရကကြေညာချက်ထုတ်ပြန်ခဲ့တဲ့လူငယ်6ယောက်ကိုနိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ရေးဥပဒေပုံမှန်30နဲ့တရားစွဲလိုက်ပြီးတယောက်ကိုအရင်ဆုံးဖမ်းဆီးလိုက်ပါတယ်။ကျန်တဲ့5ယောက်ကိုတော့ဖမ်းဝရမ်းထုတ်ပြီးရှာဖွေခဲ့ရပါ။ဒီစွပ်စွဲချက်တွေဟာတရားမျှတမှုမရှိကြောင်းဖမ်းဝရမ်းထုတ်ခံထားရတဲ့ကရင်ပြည်လူငယ်တယောက်ဖြစ်တဲ့ခွန်တော်မတ်စ်ကပြောပါတယ်
။ဒီမိုကရေစီဖြစ်မှာကျွန်တော်တို့ဒီလိုအလောက်ကြီးထိန်းချုပ်ခံနေရတာကျွန်တော်တို့ကိုယ်ယဉ်ကျေးမှုကိုပေါ်ထုတ်တာကျေးရုပ်ဆိုတဲ့ကိစ္စကကျေးရုပ်အတားမှာကျေးရုပ်ပဲဒါပေမဲ့အဲကျေးရုပ်နောက်ပွဲမှာကျွန်တော်တမိုင်းကိုတနေတာဒီမနေပြောင်းလာတဲ့လူတွေအဲ့နိုင်အဲ့ပြည်နယ်သားတွေကကျွန်တော်တို့လာပြီးတော့စိုးမိုးနေတာလွမ်းမိုးနေတာကျွန်တော်တို့မှခံစားချက်ရှိတယ်ဒါပေမဲ့ကျွန်တော်တို့တစ်ချိန်ကျရင်အဲ့ဒီအမှန်တရားနဲ့ကျွန်တော်တမိုင်းကိုကျွန်တော်ကာကွယ်နိုင်လိမ့်မယ
်ဗိုလ်ချုပ်ကျေးရုပ်ကိုကယားပြည်နယ်မှာမဆိုင်ထူခင်ကတည်းကဒေသခံတွေကတောက်လျှောက်ကန့်ကွက်လာခဲ့တာဖြစ်ပါတယ်ဗိုလ်ချုပ်ကျေးရုပ်စိုက်ထူပြီးရဲ့အခါမှာလဲဘတ်ဂျက်ငွေသုံးဆွဲရဲ့အပေါ်မှာပွင့်လင်းမြင်တာမှုမရှိရာကိုလူတို့ကထောက်ပြခဲ့ပါတယ်အဲ့ဒီနောက်ပိုင်းကရင်ပြည်လူငယ်တွေရဲ့စန္ဒထုတ်ဖော်ရာတွေရှိခဲ့ပြီးရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းခဲ့တာပါဒီပြဿနာရဲ့အပေါ်မှာပြည်အောင်စုအစိုးရရဲ့တုံ့ပြန်တာမရှိသေးကြောင်းဖမ်းဝရမ်းထုတ်ကန်ထားရတဲ့ကရင်ပြည်လူငယ်နောက်တစ်ယောက်ဖြစ်တဲ့ပါစကွာလေကအခုလိုပြောပါတယ
်ဒီကိစ္စမှာလဲပြည်ထောင်စုအစိုးရအနေနဲ့လဲနှုတ်ပိတ်ပြီးနေတာဒါကောင်းမွန်တဲ့ပြည်ထောင်စုအစိုးရတရားလို့ကျွန်တော်မပြောနိုင်ဘူးဆိုတော့ကျွန်တော်နိုင်ငံဟာမတူပွဲပြောင်းမှုတွေနဲ့ဆွနေတဲ့နိုင်ငံဖြစ်တယ်နိုင်ငံတော်ကိုဥဆောင်တဲ့လူတွေကမတူပွဲပြောင်းမှုလက်ခံရလိမ့်မယ်လက်မခံဘဲနဲ့တိုင်းနာလူနေစုပြည်နယ်တည်တည်တို့မှာရှိတဲ့တမိုင်းတို့ရဲ့ယဉ်ကျေးမှုတွေကိုလက်မခံဘဲနဲ့ဘလောက်ပဲအမျိုးသားပြန်လဲပြင်းပြရေးတိဆောက်တိဆောက်တဲထဲရေးတုံမဖြစ်လိမ့်မယ်တည်ပြမှန်နဲ့ငင်းချမ်းရေးတိဆောက်မှုပဲဖြစ်လိမ့်မယ်
ကရင်ပြည်မျိုးသားတွေနဲ့တိုင်းရင်းသားတွေအားလုံးဒန်းသူခွင့်ရရနိုင်တဲ့ဖက်ဒရယ်ပြောင်စုပေါ်လာဖို့ငင်းငယ်ရင်းနဲ့လူခွင့်ရအတွက်အလေးနက်ထားပြီးလုပ်ကြဖို့ကရင်ပြည်လူငယ်အင်အားစုကဒီနေ့ကြားရောက်တဲ့144ချိန်မြောက်ကရင်ပြည်မျိုးသားနေမှာတော်ဝင်လာပေးဖို့ခဲ့ပါတယ်။သူတို့ရဲ့အမှုကိစ္စကိုတော့တရားဥပဒေတိုင်းဆက်ပြီးရင်ဆိုင်သွားမယ်လို့ပြောပါတယ်။
ကြာသိင်ကအောင်ဆန်းတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဗဟုရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုရန်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းဆောင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရော ဘာကြောင့်အခုလိုငွေလှူဒါန်းတာပါလဲစာရာရင်းနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းစီစဉ်ကကြိုဆိုပါရခင်ဗျာ
။မနေ့ပြန်စနေညတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စွမ်းအင်ခြေတွာရေး Washington DC မှာတစ်ပင်တထောင်စိုက်ကြတဲ့အကြောင်းကိုတင်ဆက်ပေးကြပါရစေ။ American ပြည်တော်စုရဲ့မြို့တော် Washington DC ဒဝိုက်ကိုလျှက်စစ်တပ်အားပေးနေတဲ့ကုမ္ပဏီတစ်ခုကစွမ်းအင်ခြေတွာဖို့ရည်ရွယ်ချက်နဲ့မြို့နယ်တွေမှာနေထိုင်သူတွေကိုတစ်ပင်ပေါင်းတထောင်ပေးဝေခဲ့ပါတယ်။ဒီလိုမျိုးစိုက်ပျိုးလိုက်တဲ့အပင်တွေကမြို့နယ်တွေနေထိုင်သူအိမ်ချမ်းမြေပိုင်ရှင်တွေနဲ့ပတ်ဝန်းကျင်ကိုဘလို့အကျိုးများသေးတယ်ဆိုတာကိုတော့ Filzal Elmasri ရဲ့သတင်းလွှာမမတစင်အောင်ပြောပြပေးပါရှင်
။တစ်ပင်ဆိုင်ပြူရာကအင်ခမီယာနှစ်သက်မြတ်နူရဲဝါဒနာပါအထူးသဖြင့်သူကအိမ်ချမ်းဝင်းထဲမှာအပင်တွေဆိုက်ရတာကိုကြိုက်ပါတယ်လို့ပြောပါတယ
်။ Right now they bloom and they will be green and then they have fall colors so they change.
အခုသူတို့ပွင့်နေပြီပြီးရင်စိမ့်ဆူလာမယ်။ဆောင်းပေါက်မှာတရွက်တွေအယောင်ပြောင်းမယ်။တစ်နှစ်လုံးပြောင်းနေတာလေ။ဒါကြောင့်ပြောချင်ရင်တစ်ပင်ဆိုင်ပါ
တပင်တွေကလေတုကိုတန့်စင်ပေးနိုင်တယ်လို့နွေရာသီအပူဓာန်ကိုလည်းကာကွယ်ပေးပါတယ်လို့မိယာကပြောပါတယ
် Trees make a huge difference in the climate around your house and also energy savings if they
တပင်တွေရှိရင်ကိုယ်အိမ်ဝန်းကျင်အရေးရာအေးချမ်းတယ်လို့စွမ်းအင်ခြွေတရလည်းရောက်တယ်အထူးသဖြင့်တောင်ဘက်နဲ့အနောက်ဘက်ကအရေးရာရင်ပိုတောင်ကောင်းသေးတယ်အပင်တွေရှိတော့အပြင်ကပြင်လာလို့အိမ်နားရောက်တာနဲ့အေးသွားတာပဲအပူချိန်ကအပြင်ကနဲ့တိတိတသာကွာသွားတာ
မေယာကစွမ်းအင်ခြေတရေးတစ်ပင်ဆိုင်ပြူပီးအစီအစဉ်မှာပူပေါင်းပါဝင်လာတာအခုဆိုရင်နှစ်နှစ်ရှိပါပြီသူကဒီနှစ်တော့ Pepco လျှက်စစ်တားပေးကုမ္ပဏီနဲ့ Aberdee တစ်ပင်ဆိုင်ပြူရေးပရာဟိတာဖောင်ဒေးရှင်းအဖွဲ့ကပေးတဲ့ Dogwood တစ်ပင်တစ်ပင်လှည့်ဆောင်ရထားပါတယ်မနှစ်ကတော့သူကအနီရောင် Maple ပင်တစ်ပင်စိုက်ခဲ့ပါတယ်စောင်းမှလေကွယ်ပေးသလိုနှွေမှအရေးပေးတဲ့တစ်ပင်တွေကစွမ်းအင်ကိုလည်းခြေတာပေးတဲ့အတွက်ငွေကုန်ကြေးကြာသက်သာစေပါတယ်Aberdee Foundation အဖွဲ့ကသူတို့အစီအစဉ်ရတစ်ပင်ဆိုင်ပြူးလူတွေလူတွေတိုးလာမယ်လို့မျှော်လင့်ထားပါတယ်။ဒီအပေါ်မှာ Aberdee Foundation အဖွဲ့မန်နေဂျာ Kristen Busket ကအခုလိုပြောပါတယ
်။ The Aberdee Foundation just launched an initiative along with our partners called the Time for Trees Initiative.
တစ်ပင်တွေစားဆိုင်ကြဖို့ချိန်တက်ပြီပေါ့ရှင်။လူ9သန်းလောက်ကိုတစ်ပင်တွေစိုက်ပျိုးခြင်းလာအောင်နှိုးဆော်ပြီးတော့ဒီကစားလို့အပင်သန်းတရာကိုဥဆောင်စိုက်ပျိုးသွားဖို့အစီအစဉ်ရှိပါတယ်။
Pepco လျှက်စစ်တပ်အားပေးကုမ္ပဏီပြောခွင့်ရ Christina Harper ကတော့ဒီစီဇန်ကိုလွန်ခဲ့တဲ့၈နှစ်ကစပြီးမြို့တော် Washington DC တဝိုက်မှာလူကြိုက်များလာတယ်လို့ဆိုပါတယ်။ Aberdee တစ်ပင်ဆိုင်ပြူရေးအစီအစဉ်ရဘယ်လိုနေရာမှာဘယ်လိုအပင်မျိုးစိုက်ရင်သင့်တော်တယ်ဆိုတာကိုလည်းသူတို့ website မှာအပင်စိုက်သူတွေကသဘောထားမှတ်ချက်ပေးနိုင်တယ်လို့ Christina Harper ကပြောပါတယ်။တစ်ပင်တွေကိုချစ်မြတ်နိုးတဲ့အန်ခါမီယာကတော့စွဲအင်ခြေတရေးတစ်ပင်ဆိုင်ပြူပီးအစီအစဉ်မှာပါဝင်ကြဖို့အားလုံးကိုတိုက်တွန်းထားပါတယ်။ကဘာတလွားလူတွေအားလုံးတစ်ပင်တွေပူဆိုင်လာပြီးလေတုရေတုအေးသွေးမြင့်တက်အောင်လှုပ်ဆောင်ပေးတာကနေစွဲအင်သုံးဆွဲမှုကိုခြေတနိုင်မှုကဒီစီဇန်ကိုဥဆောင်သူတွေရဲ့မျှော်မှန်းချက်ပဲဖြစ်ပါရဲ့ရှင်။
မမတစင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလှော်တွေကတော့ဒီလောက်ပါပဲဒုတိယပိုင်းဇတိုက်ထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးခန္ဓာသုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်ဒုတိယပိုင်းနာယီဝက်ကတော့ည10:00နာရီထိလှိုင်းဒိုမီတာ25 32နဲ့58တို့ကနေဇတိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဇွန်လ21ရက်တောက်ကြနေညပိုင်းဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမျိုးသမီးကဏ္ဍတူတောက်ဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
ဆရာတော်ကျောင်းသားကလေးတွေသူတို့ကိုယ်တိုင်တိဆောက်ပြီးတော့ဒီကဘာကိုဖြတ်ဖို့စူးစမ်းနေတဲ့လေယာဉ်လေးတွေရဲ့အကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအပတ်စဉ်ခန္ဓာတွေတဲ့ကအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။ကဘာတဝန်းကအမျိုးသမီးတွေဟာတာမန်အခြေအနေမှာတောင်မှအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေရဲ့ဒဏ်ကိုခံခဲ့ရသလိုတာမန်အခြေအနေထက်ကျော်လွန်တဲ့စစ်ပွဲတွေလက်နက်ကင်ပဋိပက္ခတွေဖြစ်ပွားရာနေရာတွေမှာဆိုရင်တော့မိသားစုအခက်အခဲတွေနဲ့အတူအကြမ်းဖက်မှုတွေနဲ့စစ်ပွဲတွေရဲ့ဒဏ်ကိုပို့ပြီးတော့ခံစားရလေးရှိပါတယ်လူတွေမမြင်နိုင်တဲ့စိတ်ဓာတ်ရာတွေကိုအမျိုးသမီးတွေကပို့ပြီးတော့ခံစားရလေးရှိတာကြောင့်ဒီလိုအခြေအနေတွေကိုထည့်သွင်းစဉ်းစားပြီးတော့အမျိုးသမီးတွေကိုကူညီပံ့ပိုးတဲ့အထူးစီစဉ်နေရှိတဲ့လို့ကိုရိုင်းလဲဒုက္ခတဲ့အမျိုးသမီးဘွားကိုဖြတ်တန်းခဲ့ရပြီးတော့ဒုက္ခတဲ့ကူညီဆောင်ရှောက်ရေးအမျိုးသမီးခွင့်ရလှူရှားမှုတွေမှာလဲပါဝင်လှူရှားနေတဲ့အမျိုးသမီးတွေကပြောပါတယ်ဂျွန်လ20ရက်နေ့ဟာကမ္ဘာဒုက္ခတဲ့များနေ့ဖြစ်တာမို့အမျိုးသမီးဒုက္ခတဲ့တွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်ရတဲ့ဘဝအခြေအနေတွေနဲ့အတူဒီလိုအမျိုးသမီးတွေအတွက်ဘလို့အထောက်အပံ့အကူအညီတွေလိုအပ်နေပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
'Cause it only serves to make me more determined to achieve my final goal.
ကဘာတော်ဝန်လူပေါင်း82တန်းနီးပါးဟာအနာရှင်အစိုးရတွေရဲ့ဖိနှိပ်အုပ်ချုပ်မှုတွေလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။ဒီလိုဒုက္ခသည်တန်း80ကျော်ထဲမှာ50ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါ။ကိုနိုင်ငံအတွင်းကနိုင်ငံရေးအကျက်အထဲတွေစစ်ပွဲတွေကြောင့်ဘေးလွယာကိုထွက်ပြေးလာကြတဲ့မျိုးသမီးဒုက္ခသည်တွေဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမှာပြစ်မှတ်ထားတိုက်ခိုက်ထားခံကြရသလိုခွဲခြားဆက်ဆံမှုတွေနဲ့တခြားသောစိတ်ပိုင်းရုပ်ပိုင်းဖိအားတွေကိုလည်းခံကြရလိမ့်ရှိပါတယ်။ဒုက္ခသည်မျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲတချို့ကတော့ကိုယ်တိုင်ဒုက္ခသည်ဘဝကိုဖျက်ဆီးခဲ့ပြီးလက်ရှိမှာလည်းဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအာရှနိုင်ငံတွေကဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်ပံ့တွေပေးနေတဲ့ Community Health for Asian Americans အဖွဲ့ကမနွယ်ဦးကပြောပါတယ
်။စစ်ပြေရှင်ဒုက္ခသည်ဘဝအန္တရာယ်ကတော့အများကြီးပါပဲ။ပြောလို့မဆုံးတော့ဘူးပေါ့နော်။ကျွန်တော်မြန်မာပြည်စင်ကဘာမှဆင်းဆင်းနိုင်ငံဒုက္ခသည်အများဆုံးနိုင်ငံထဲမှာကျွန်တော်မြန်မာပြည်ပါတယ်ပေါ့။ဆိုတော့ကျွန်တော်ရခိုင်ပြည်စင်လည်းအခုလောလောဆယ်ကြီးလေးပေါ့။လူတွေတော်တော်များများရခိုင်နှုန်းကခနစ်စရခိုင်နှုန်းကအမျိုးသမီးတွေကလေးတွေအဖိုးအဖွားကြီးတွေကဘဝအန္တရာယ်မြင်းမျိုးကြောင့်ဖြစ်ပြနေရတယ်ဒီနေ့ပေါ့နော်။ဆိုတော့နာမည်တွေကတို့မှာဗားရဲ့မြင်းသမီးမှာခက်ခီရှိလေဆိုတော့စိတ်ပူပန်စောကတွေနဲ့ဖြစ်ဖြစ်နေရတယ်။စောင်းဝင်းနေအဆင်မပြေဘူးစိတ်ပန်းဆိုင်ရာလမ်းပန်းဆိုင်ရာအရန်ပူပန်စောကမှုတွေရှိရဲ။ပြီးရင်စစ်ပြေဆောင်ဒုက္ခသည်တွေမှာမြေပါပြင်းကဖြစ်တာကကျွန်တော်ဒီဆိုင်ရင်ကမျိုးလေးတွေဖြစ်တယ်ခလေးတွေဖြစ်တယ်သူတို့ကလေးတွေကလည်းအဲ့ဒီနေရာဒုက္ခသည်တစ်ဆိုင်တွေမှာမွေးဖွားလာတဲ့ကလေးတွေလည်းအများကြီးရှိတယ်။ဆိုတော့ဒီကလေးတွေစာဝဲနေတယ်သူတို့မိသားစုတွေစာဝဲနေတယ်အဖြစ်ရှိရှိအဆင်မပြေဘူး။ပြီးရင်ကကျွန်တော်ဒီဒီဘဝရှင်ရှင်ဆိုင်ကြီးကတော့အရန်ကိုစိုးရင်ရတယ်နေတိုင်းဒီစိုးရင်ကိုစိုးရင်နေရတာပေါ့နော်
။ဒီလိုအခက်အခဲမျိုးစုံခံစားရတဲ့အထဲမှာအဆိုးဆုံးကတော့လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာခံစားရတာဖြစ်တယ်လို့မန်နွယ်ဦးကပြောပါတယ်။
ဒုက္ခတွေလည်းဖြစ်တယ်ဘဝကိုလည်းအကြမ်းတမ်းခံရတယ်ဟိုမှာစိတ်ပြေတံပေါ့နော်ဝါးမှာလည်းသူတို့ဒီကြံဖြစ်ခဲ့တယ်မိသားစုအခက်ခဲတဲ့အကြမ်းဖက်မှုတွေမှာလည်းသူတို့ရင်ဆိုင်ရတဲ့ financial struggle တွေအများကြီးရှိတာပေါ့နော်အဲဒါကြောင့်လူတွေစိတ်ကြမ်းမာရရဆိုမှအရန်ကိုထွားမှဖြစ်တယ်နော်သူတို့စိတ်ကြမ်းမာရထွားမှဖြစ်လို့ရှိရင်သူတို့ တို့အင်းမှာရှိတဲ့တို့ဆောင်းမိတွေမှာလေရက်ခဲမှုတွေရှိတာပေါ့ဆိုတော့အဲ့ဒီဟာကအဓိကအဲ့ဒီဟာကိုလူတွေမမြင်ဘူးပေါ့နော်တို့စိတ်ချမ်းမာရေးရဘလောက်ထိထိခံမှုရှိလဲတို့ဆောင်းမိတွေဘလောက်ထိခက်ခဲရှိလဲဆိုတာပေါ့နော်အကြောင်းဆိုတော့မြတ်သားဖြင့်ကအဲ့ဒီ single mother တဲ့ပြီးရင်အဲ့ဒီဒီစပြေဆောင်တွေဘွားမှာစာသမီးတွေကဘာဖြစ်လာလဲဆိုတော့ဒီစိတ်ဓာတ်အရအများကြီးကျဆင်းမှုတွေရှိတယ်ဒီပေါ်တော့မှာနော်မြန်မာပြည်ပေါ့ဆရာဒီဟာကလည်းတိထားဖို့လိုတာပေါ့နော်မြန်မာပြည်မှာစေချေကြီးပါလာမှာမြန်မာပြည်နေရာတွေမှာပြည်တော်ကမြေကြီးနေတဲ့ကလေးတွေကတွေ့ကြုံနေရတယ်စီးပြီးချောင်းနေဘွားတယ်ပေါ့နော်အဲ့ဒီဟာတွေကအရန်ကိုခက်ခဲအ
ဲ့တော့ဒီလိုမျိုးအမျိုးသမီးတွေရဲ့ကြုံရတဲ့ခက်ခဲတွေကတော့အများကြီးပေါ့နော်ဆိုတော့ဆဆောကပြောတယ်လို့စစ်ပွဲတွေကြောင်ပြရတဲ့တမ်းပြင်ပြီးသွားတဲ့ခါကျလည်းဒီကလိုက်ပါလာတဲ့နောက်ဆက်တွဲရိုက်ခတ်မှုတွေပေါ့နော်ပြန်ပြီးတော့ဘဝထူထောင်တဲ့ခါမှာပို့ပြီးတော့ရုန်းကန်ရတဲ့ဓာတ်တွေရှိတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီအကူအညီစောင့်ရှောက်မှုတွေကဟိုအထူးအလေးထားပြီးတော့ပေါ့နော်အာရုံစိုက်ဖို့လိုအပ်တယ်လို့ထင်ပါလားသူတို့ဘလို့အကူအညီစောင့်ရှောက်မှုအထူးအလေးပြုသင့်တာတွေဘာတွေရှိပါလဲ
အဓိကကကြတော့ဒီကလေးတွေအမျိုးသမီးတွေမှာကြတော့နံပါတ်1သူတို့စိတ်တဲ့ရရာရသူတို့တွေကိုအပြေးရမယ်သူတို့ကလေးတွေအမွေးရရှိမှာကလေးတွေကိုဒီစောင့်ရှောက်ရေးပေါ့နော်ဥပမာစနုံမှုတွေဝေလာမျိုးချမ်းမရေးရာကုညီစောင့်ရှောက်မှုတွေပြီးရင်သူတို့ရဲ့ capacity building အတွက်သူတို့ရဲ့ဒီပညာပိုင်းဆိုင်ရာပေါ့နော် certificate တော့အဲ့မှာဒီပညာပိုင်းဆိုင်ရာသူတို့ကလေးဆိုသင်တန်းတွေပေးဖို့လိုလိမ့်မလို့ထင်တယ်။ဘာလို့ဆိုသူတို့တွေကသင်တန်းတွေပေးပြီး certificate တွေရလာတဲ့နောက်ပိုင်းမှာသူတို့အလုပ်တွေဝင်ငွေတွေများလာမယ်။အလုပ်တွေရှာဖွေမှုတွေလည်းပဲလည်းနှင်းလာမယ်။အဲ့ဒါဆိုရင်သူတို့သူတို့မိသားစုကိုသူတို့ပြန်ပြီးပို့ပြီးကူညီနိုင်တယ်။ဖုံလုံးမိသားစုစာဝေးနေရေးကိုဖုံလုံးရဲ့အတွက်အရေးကြီးတယ်။ပြီးရင်အဓိကအမျိုးသမီးတွေမှာအခက်အခဲရှိလို့ဆိုတော့သူတို့မြေမြအမျိုးသမီးတွေကလှုပ်ရှင်ပြင်းမလုပ်နိုင်ဘူး။အလုပ်ရှိလို့ရှိရင်တောင်မှအကြောင်းလဲဆိုတော့သူတို့ကဒီခလေးထိုင်တဲ့အကူအညီထောက်ပံ့မှုတွေရှိဖို့ဟောအင်ဂျင်ဆိုရင်လဲဆိုသူတို့ဝိုင်းပြီးကူညီပေးတာတွေသိမရှိကြဘူးတချို့မိသားစုတွေမှာပြီးရင်မိသားစုတွေကူညီမှုတွေမရှိတဲ့အတွက်ဥပမာခလေးထောက်ခရရှိတဲ့အဲ့လိုမျိုးဌာနတွေကလည်းဖွင့်ထားတင်တာပေါ့အဲ့ဒါပြီးမှပဲသူတို့ကအလုပ်အရှင်ပြေအလုပ်လုပ်နိုင်ပြီးဝင်ငွေကောင်းအောင်ရလာမယ်သူတို့မိသားစုစာဝဲနေဖို့တွေအတွက်ကသူတို့ကအများကြီးဆောင်ရွက်နိုင်မယ်လို့ကျွန်မထင်တယ်
စစ်ပွဲတွေကနေလွန်မြောက်ပြီးတတိယနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်ခွင့်ရတဲ့အခါမျိုးမှာလည်းအမျိုးသမီးဒုက္ခသည်တွေရဲ့အခက်အခဲတွေကရပ်တန့်သွားတာမဟုတ်ပါဘူး။နေရာသစ်ပတ်ဝန်းကျင်သစ်မှာရှင်သန်ခွင့်ရဖို့ရုန်းကန်ကြရပြန်ပါတယ်။ဒီလိုရုန်းကန်တဲ့နေရာမှာလည်းအမျိုးသမီးဖြစ်နေတဲ့အတွက်အခက်အခဲတွေကပိုပြီးများတယ်လို့ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်ဘဝအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဘဝတွေကိုဖြတ်တန်းခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာအခြေချနေထိုင်နေတဲ့မဖြူဖြူချိုင်ကပြောပါတယ်။
အမျိုးသမီးဖြစ်နေတဲ့အတွက်ဥပမာအလုပ်သွားလို့မယ်ဆိုလို့ရှိရင်ဒီနိုင်ငံမှာဆိုလို့ရှိရင်ကားပေါင်းဖို့လိုတယ်။နေရာတိုင်းမှာတော့ဟိုဒီမှာဟုတ်တယ်။ယူကြီးတွေမှာဆိုလို့ရှိရင်တော့public transportation ပို့ကောင်းတယ်။ဒါပေမဲ့တချို့နယ်မြေတွေမှာဆိုလို့ရှိရင်တော့မတော်ကားပေါင်းဖို့လိုတယ်။ဒီမှာတော့မြန်မာပြည်လာတဲ့လူတွေကအဲ့ဒါလေးတွေကသာမတတ်ကြဘူးလေနော်။ဆိုတော့မျိုးသားလည်းကားပေါင်းဖို့လိုမယ်၊မျိုးသမီးလည်းကားပေါင်းဖို့လိုမယ်။ဘယ်သူအရင်တင်လဲစဉ်းစားကြည့်။မျိုးသားပဲအရင်တင်ရမှာပဲ။ဘာလို့မျိုးသမီးဖြစ်နေတဲ့အတွက်အိမ်မှာကလေးရှိတယ်အဲဆိုလို့ရှိရင်မျိုးသမီးကဟိုယောက်ျားအရင်ပင်ပြီးတော့မှမျိုးသမီးပင်ဆိုတဲ့ဟာမျိုးပေါ့အဲ့တွင်သူကနောက်တစ်ဆင့်ပြန်သွားတယ်လေနော်အဲ့ဆိုအလုံးလုံးရမှနောက်တစ်ဆင့်ပြန်သွားတယ်ဆိုလို့ရှိရင်ဝင်ဝင်ဒီကဝင်ဝင်ရှာတဲ့လူကယောက်ျားဖြစ်လာတယ်ဒါပေမဲ့ဒီမှာမျိုးသမီးကလည်းဟိုဝင်ဝင်ရှာကိုရှာရမယ်ယောက်ျားရောမိန်းမရောအလုံးလုံးမှလောက်ပါမယ်နော်ဆိုတဲ့ခါကျတော့မျိုးသမီးကတင်ရတယ်နောက်မှပေါ့ပြီးတော့ယောက်ျားကလည်းလှုပ်သွားတယ်မျိုးသမီးကလည်းလှုပ်သွားတယ်ဒါပေမဲ့အိမ်ကလှုပ်ကိုပြန်အလုပ်ကနေပြီးအိမ်ကိုပြန်လာတယ်ဆိုလို့ရှိရင်အိမ်အလုပ်တွေကသူကလှုပ်ပါလေဒီမှာကူနေတဲ့ယောက်ျားတွေကတော့အများကြီးရှိပါတယ်ဒါပေမဲ့အများစုကတော့လေအင်ရှင်မတွေကပဲပြန်လာရင်အိမ်အလုပ်လုပ်ခလေးကိစ္စကိုလုပ်အဲဆိုတော့ပင်ပန်းတာကတော့မျိုးသမီးတွေကပူပင်ပန်းတယ်ဟာတာဝန်ယူရတာတွေကလည်းမျိုးသမီးတွေကပို့ပြီးတော့တာဝန်ယူရတာများတယ်
တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရတဲ့ဒုက္ခသည်တွေကိုသူတို့ဘဝတွေပြန်လည်ထူထောင်နိုင်ဖို့အတွက်အဲ့ဒီနိုင်ငံတွေကကူညီထောက်ပံ့ပေးတယ်စောင့်ရှောက်ပေးတယ်ဆိုပေမဲ့လည်းဒါတွေနဲ့တည်းမလုံလောက်ပဲလက်နက်ကင်ပြိပခါတွေနဲ့စစ်ပွဲတွေအတွင်းစိတ်ပိုင်းရုပ်ပိုင်းဒဏ်ရာမျိုးစုံခံစားရတဲ့အမျိုးသမီးတွေအတွက်သူတို့ရဲ့စိတ်ဒဏ်ရာတွေကိုကုစားပေးနိုင်တဲ့အစီအစဉ်တွေလည်းရှိတဲ့နယ်လို့မန်နွယ်ဦးကပြောပါတယ်
နိုင်ငံတကာမှာကသူတို့မြန်မြန်ကလူတွေကြည့်လိုက်လို့ရှိရင်ဒုက္ခစေဟာစစ်ပြေးချောင်တယ်စောင်းဝဲနေရေးအကူငင်လိုတာတွေကိုပြင်းနေလေဒါမဲ့သူတို့စိတ်ဓာတ်ပိုင်းဆိုင်ရာခံစားမှုတွေကိုကြာတော့အလေးနဲ့ထားပြီးတချို့ကူညီပေးတဲ့ဖွဲ့စည်းရောအဲ့လိုမျိုးအစိုးရရောနိုင်ငံတကာဖွဲ့စည်းရောစီစဉ်ထားတာတွေတိမ်ရှိဘူးကျွန်တော်အဲ့ဒါကြောင့်ပဲကျွန်တော်ဒီ mental health စိတ်ကျမ်းမာရေးဆိုရင်ကျွန်တော် advocacy လုပ်နေတာလည်းရှိပါတယ်ဘာကြောင့်ဆိုတော့ဥပမာအနေနဲ့ဆိုရင်ကျွန်တော်အမေရိကရောက်လာတဲ့ဖြစ်ပြီးဆောင်ဒုက္ခသေးတယ်ဖြစ်ဖြစ်ဒုက္ခသေးတယ်အများကြီးပါပဲရောက်လာကြရတယ်။ဆိုတော့များများလူတွေကဒီမှာရှိတဲ့အစိုးရအဖွဲ့တွေရော NGO တွေရောတခြား social service တွေကိုညီပေးတာလည်းအများကြီးရှိပါတယ်။ဒါပေမဲ့သူတို့မှစိတ်တမ်းရတယ်ရှိခဲ့တဲ့တွေကဒီနိုင်ငံကိုရောက်လာတဲ့နောက်ပိုင်းမှာသူတို့မှပြန်ပြီးအခက်ကြီးကိုပို့ပြီးစိတ်PTSD post traumatic disorder တွေကြုံရတာလည်းအများကြီးရှိပါတယ်။ဆိုတော့အဲ့ဒါကြောင့်ဒီအဖွဲ့အစည်းတွေအခုလုံဆောင်နေတဲ့အဖွဲ့အစည်းတွေစိတ်ချမ်းသာရေးရောအဖွဲ့အစည်းတွေအများကြီးလိုပါတယ်ကျွန်တော်ဒုက္ခသည်စခန်းတွေမှာရောက်တဲ့ရှင်ကလည်းဒီတက်ဟိုသက်ခွန်ပေးတာမျိုးမဟုတ်ဘဲနဲ့စာဝိုင်းနေရတဲ့ဖုန်လုံးဖို့ပေးတာမဟုတ်ဘဲနဲ့စိတ်ချမ်းသာရေးရာသီတွေရှင်ဖို့အတွက်က technique တွေများစိတ်ချမ်းသာရေးပါရဂူတွေနဲ့အတူတူကလက်တွဲပြီးဒုက္ခသည်စခန်းတွေမှာလည်းအများကြီးလုံဆောင်ဖို့လိုနေတယ်လို့ထင်တယ်
ဒီလိုမျိုးဒုက္ခတွေတွေကြုံတွေ့ရတဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာခက်ခဲတွေကိုဟန်တားနိုင်မှုကူညီပံ့ပိုးမှုတွေလိုအပ်နေတဲ့တစ်ချိန်တည်းမှာပဲဒီဒုက္ခတွေတွေအစကတည်းကရှိမလာအောင်လုပ်ဖို့ကလည်းအရေးကြီးပါတယ်စစ်ပွဲတွေလက်နက်ကင်ပြိပက္ခတွေသာမရှိဘူးဆိုရင်ဒုက္ခတွေဆိုတာရှိလာမှာမဟုတ်တလို့ဒီကနေ့အမျိုးသမီးဒုက္ခတွေတွေကြုံတွေ့နေရတဲ့ဘဝအခက်ခဲတွေဟာလည်းသူ့အလိုလိုရောပါသွားနိုင်တာပါဒါကြောင့်စစ်ပွဲတွေရပ်တန့်နိုင်ဖို့ကအရေးကြီးဆုံးပဲဆိုတော့ကိုတင်ပြရင်းနဲ့ဒီသတင်းပတ်အမျိုးသမီးခန္ဓာကိုဒီမှာပဲအဆုံးသတ်ပေးရစီရှင
်မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာအစီအစဉ်မှာရှင်အခုသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွေအစီအစဉ်မှာတော့အမေရိကန်သမ္မတစီနင်းနဲ့ Air Force လေးရင်အကြောင်းကိုကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်
Air Force One လေယာဉ်ဟာအမေရိကန်သမရကဘာတဝမ်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိစောက်ထားတာလဲသမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေရင်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force One လေရင်ကတော့သူ့အတွက်ဝင်ဟင်းထဲကရုံးခန်းနဲ့အိမ်ဖြစ်ပါတယ်အခုခါမှာတော့ Air Force One လေရင်ကိုဘလို့ဖွဲ့စည်းတိစောက်ထားလဲဆိုတာလူအများကြည့်နိုင်ဖို့ပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြီးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုတန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲဒီလိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cellphone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင် engine အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engineFeel free to walk up to it.
Engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လေ Air Force One လို့ခေါ်ရဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents
on one final ride to their place of rest.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွက်ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်။သမရ John F. Kennedy, Lyndon Johnson နဲ့သမရ Ford တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်။2004ခုနှစ်ကသမရ Ronald Reagan ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်စင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်။လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစည်းဝေးခန်းရုံးခန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှူးတွေအတွက်သာအိတ်ရရှိပါတယ်။သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။သမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတိစောက်ထားတာကြောင့်ပါအစည်းအဝေးခန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ဖီကွက်တွေမမောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လေစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်ရက်ကတော့တမရရုံးအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေသမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်သမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါတယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကသမရ Bill Clinton လက်ထက်ကသမရနဲ့ကတော့ကစားဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up. He only had 2.5 hours sleep. So I came in and I
သူကနှစ်နာရီခွဲလောက်ပဲအေးရသေးမယ်နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရဲမနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့ဒါရိုက်အမိန်ပေါ့ဗျာ။
လေအမှုတန်းတွေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှာပြောစရာအများပြားလဲရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်သမရအတွေ့စားတောက်ဖွဲရာပြင်ဆင်ပေးရတဲ့လေရင်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard he didn't have any specific
သမရဘော့ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းလဲဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူးတခုပါပဲသူကပန်းကော်ဖီဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
် Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ1982ခုနှစ်ကနေ1989ခုနှစ်ထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပါ
When I was hired, my official photograph with President Reagan.
လေယံမူရန်ဖြစ်လာတော့သမရရေဂန်နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါတယ်။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတဲ့သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအားလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝတ်ရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်ရတယ်လေအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမရ John F. Kennedy လှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရ Lyndon Johnson ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်ကျန်းသက်စွာကျင်းပခဲ့ဘူးပါတယ်သမရစီးနေတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရ Eisenhower လက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါအခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့အမေရိကန်ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင်းရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာအမေရိကန်ပြည်ထောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နီးပညာခန္ဓာနားဆင်ကြရအောင်ပါရှင
်ဒီတစ်ပတ်တော့ဒီမှုဖြစ်ချင်သူတွေအင်ဂျင်နီယာလုပ်ချင်သူတွေအားချစေမဲ့ You Dream Global အဖွဲ့ကြီးရဲ့ Keep to Cairo အစီအစဉ်အကြောင်းကိုပြောပြပေးပါမယ် ဒီဖွဲ့တွေကဆယ်ကျော်သက်ចောင်းသားကလေးတွေဟာတောင်အာဖရိကတိုက်တောင်ဘက်အစွန်းကနေမြောက်ဘက်အစွန်းကိုကိုယ်တိုင်ဆောက်တဲ့လေရင်နဲ့ကိုယ်တိုင်မောင်းပြီးကြော်ဖြတ်ဖို့အတွက်ကြိုးစားကြတဲ့အကြောင်းပါတောင်အာဖရိကနိုင်ငံမှာ You Dream Global လို့ခေါ်တဲ့ NGO အဖွဲ့လေးတစ်ဖွဲ့ရှိပါတယ်။ဒီအဖွဲ့ကိုထူထောင်သူကအသက်18နှစ်အရွယ်မီဂန်ဝါနာပါ။သူ့ရဲ့အဖွဲ့မှာဆယ်ကျော်သက်အရွယ်ចောင်းသားចောင်းသူက20ပါပါတယ်။သူတို့နေထိုင်ရာတောင်အာဖရိကနိုင်ငံ Cape Town ကနေအာဖရိကတိုက်မြောက်ပိုင်း Egypt နိုင်ငံ Cairo မြို့တော်ထိအသွားအပြန်လေယာဉ်ပြန်တမ်းမဲ့ Cape to Cairo အစီအစဉ်ကိုဆွဲခဲ့ပါတယ်။ဒီလိုအာဖရိကတိုက်ကိုဖျက်ပြီးပြန်တမ်းဖို့အကြံ
I was too lazy to study biology, and then my imagination started going, and then I was like, "Okay, let's start a
project." ဘာလို့ရင်ကောင်းမလဲလို့လိုက်စင်းစားရင်စဉ်းစားရင်ကပဲဟုတ်ပြီ။အာဖရိကတိုက်ပေါ်ဖြတ်ပြီးလေရင်နဲ့ပြန်ရင်ကောင်းမလားပေါ့နော
်။ဒီအတွေးကိုသူကလက်တွေ့အကောင့်ထဲပေါ်ဖို့အတွက်စူးစမ်းခဲ့တာပါ။သူ့ရဲ့ You Dream Global အဖွဲ့ထဲဝင်ကျင်သူတွေဝင်နိုင်ပြီလို့ကြေညာလိုက်တော့ရှောက်လွာလာတင်တဲ့သူကတထောင်ကျော်ရှိနေပြီဒီထဲကမှသူကအဖွဲသား20ကိုရွေးခဲ့တာပါအခုလိုလင်းပြန်မောင်းဖို့အတွက်ကြံစည်နေပေမဲ့မိခင်မှာကားလိုင်စင်တော့မရှိသေးပါဘူးအခုတော့သူပါဝင်အဖွဲသား6ယောက်မှလင်းမောင်းလိုင်စင်ရပါပြီသူတို့ဟာသူတို့ဆောက်ထားတဲ့ငွေရောင် Sling 4 လင်းလေးကိုအလှည့်နဲ့မောင်းပါပါဒီလင်းမောင်းလိုင်စင်ရဖို့အတွက်လွယ်တော့မလွယ်လာပါဘူးဘွဲတစ်ခုယူဖို့အတွက်စူးစမ်းတယ်လို့ကိုစူးစမ်းခဲ့ရတာပါအခုတော့ဂျုံလာလေမှာပဲဒီခီးစင်ကိုစတင်နိုင်တာဖြစ်ပါတယ်။သူတို့ဟာကိပ်တောင်းကနေကိုင်ရိုထိပြန်တဲ့အခါမှာလမ်းမှာဝင်ပြီးနားမယ့်နိုင်ငံက17နိုင်ငံရှိပါတယ်။အခုလိုဆယ်ကျော်သက်တွေရဲ့လေကြောင်းခီးစင်အတွက်မဖြစ်နိုင်ဘူးလို့တွက်နေကြပေမဲ့ဖြစ်လာခဲ့တာမို့တခြားသူ့လိုလူငယ်တွေအားကြလာစေချင်တယ်လို့လည်းမီဂန်ကပြောပါတယ်
။ If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
ဒါကလို့ကိုယ်တိုင်ကဆယ်ကျော်သက်တယောက်လည်းဖြစ်မယ်။လေးမြန်တစင်းကိုလည်းစောက်ခဲ့မယ်ဆိုရင်ကိုကိုကပြန်ပြောလို့ရတယ်။ကဲငါဟာဆယ်ကျော်သက်ဘဝမှာပဲလေးရင်တစင်းလဲစောက်ပြီးပြီးနောက်ဘာလုပ်နိုင်သေးလဲပေါ့နော်။ဒါဒီမကသေးဘူး။ဆယ်ကျော်သက်တွေကအာဖရိကတိုက်ကိုဖြတ်ပြီးပြန်ပြနိုင်နေဆိုတာကသူများထက်ထူးနေတာမို့တကယ်ပဲအားကျစရာပါ
သူ့ရဲ့အဖွဲ့သားအယောက်20ဟာတောင်အာဖရိကနိုင်ငံထုတ် Sling 4အမျိုးအစားလေယာဉ်စိတ်ပိုင်းတွေကိုဝယ်ပြီးကိုယ်တိုင်တက်ဆင်ကြပါတယ်လေယာဉ်စိတ်ပိုင်းငယ်ပေါင်းကထောင်နဲ့ချီရှိတာပါဒီဆယ်ကျော်သက်ကလေးတွေဟာအခုသတင်း3ပတ်အတွင်းမှာပဲလေယာဉ်တစ်စင်းကိုတည်ဆောက်နိုင်ခဲ့ပါတယ်လေယာဉ် engine နဲ့လေကြောင်းဆိုင်ရာစက်ကရီယာတွေကိုကျွမ်းကျင်သူတွေကကြီးကျက်တက်ဆင်ပေးကြပေမဲ့လေယာဉ်တစ်စင်းဖြစ်လာအောင်ကတော့သူတို့လေးတွေပဲလုတ်ခဲ့တာပါအခုလိုလင်းတိဆောက်ခဲ့တဲ့အထက်မှာအသက်15နှစ်အရွယ် Agnes Shamila လည်းပါပါတယ်ပထမတော့သူတို့ဒီလိုအာဖရိကတိုက်ကိုဖျက်ပြီးတော့ပြန်ဖို့လင်းတိဆောက်မယ်ဆိုတော့ကိုလူကြီးတွေကမယုံကြပါဘူးတဲ့အခုတော့သူ့အတွက်တိတ်ကိုဂုဏ်ယူနေပါပြီတဲ့ဒါအပြင်လင်းကိုယ်တည်းတက်ဆင်ရမှာရောလင်းတိတိငင်းငင်းမောင်းနိုင်ဖို့အတောင်ပံတွေတက်ဆင်ဖို့ဒါတွေကိုတာဝန်တွေယူပြီးကူညီခဲ့တဲ့ဆန်လက်မကသူတို့လေရင်အတွက်သူ့မှာယုံကြည်မှုအဖြစ်ရှိတယ်လို့ပြောပါတယ
် I know for a fact that my team did their best their absolute best and I'm very confident that this airplane
ကျမတို့အဖွဲ့ကအကောင်းတကအကောင်းဆုံးလုပ်ကြရဲဆိုတာကျမသိပါတယ်ဒါကြောင့်လဲဒီလေရင်ကလေးကကိုင်ရိုအထိအသွားပြန်ကောင်းကောင်းမောင်းနိုင်မယ်ဆိုတာကိုကျမယုံပါတယ
်သူတို့ဟာသူတို့ရဲ့လေရင်ကိုတောင်အာဖရိကနိုင်ငံ Johannesburg ကနေ Cape Town အထိအစမ်းပြန်တန်းကြည့်ကြတာဖြစ်ပြီးကောင်းကောင်းပြန်တန်းနိုင်တာကိုတွေ့ခဲ့ရပါတယ်လင်းမောင်းမဲ့ချောက်ထဲကတယောက်ဖြစ်တဲ့လက်ဆဲကိုနိုအာရှန်ကတော့သူ့ရဲ့အောင်မြင်မှုအတွက်တိတ်ကိုပြောနေတာပ
ါ We built that that's our baby
seeing that now it's no longer like about
ဒီလေရင်လေးကကျမတို့စောက်ထားတာလေကျမတို့ရဲ့ကလေးလေးပါအခုတော့လေရင်လုပ်ငန်းမှာလူကြီးတွေပဲလုပ်နိုင်တယ်လို့ပြောလို့မရတော့ပါဘူးကျမတို့လူငယ်တွေလည်းဒီလို project တွေမှာဝင်လုပ်နိုင်ပြီလေဒီလိုလုံနိုင်တာကြောင့်ပဲလင်းရင်လုပ်ငန်းမှာတကယ်ဝင်လုပ်လာခြင်းတဲ့သူတွေအများကြီးရှိလာတော့မယ်လို့ထင်ပါတယ်
။လင်းရင်ဆောက်တာကနေကိုယ်တိုင်မောင်းရတဲ့အတွက်သူကိုယ်တိုင်အရင်ကတည်းပို့ပြီးတော့လင်းရင်လုပ်ငန်းကိုစိတ်ဝင်စားလာတယ်လို့ပြောပါတယ်။ You Dream Global ကိုတည်ထောင်ခဲ့တဲ့မိခင်ရဲ့မိဘနှစ်ဦးစလုံးဟာလင်းရင်လုပ်ငန်းမှာအလုပ်လုပ်ကြပါတယ်။သူ့ဖခင် Deswana ကပုဂ္ဂလိကလင်းရင်တွေမောင်းတဲ့လင်းရင်မူတယောက်ပါ Sling 4 lane ကိုဆင်ဖို့ပုံမှန်အတိုင်းဆိုအလုတ်သမားတယောက်နိုင်3000လောက်ဖို့လိုတာဖြစ်ပြီးဒီဆယ်ကျော်သက်တွေကသတင်း3ပတ်တွင်တက်နိုင်တယ်လို့ပြောပါတယ်။သ သူကသူ့သမီးမိခင်မောင်းမဲ့လင်းကိုစောင့်ကြည့်ဖို့နောက်လင်းသင်းနဲ့လိုက်ပြီးပြန်တမ်းမယ်လို့လည်းပြောပါတယ
် The plan is crazy enough. It doesn't need to be that crazy that my daughter must fly across Africa by herself. So I thought no. I'll go and
Africa တိုက်ကိုဒီဘက်ထိတ်ကနေဟိုဘက်ထိတ်အထိဖြတ်ပြီးလင်းမောင်းမဲ့သူကကျွန်တော်သမီးဖြစ်နေလို့စိတ်လှုပ်ရှားရတာထက်ဒီလိုပြန်မယ်ဆိုတဲ့အစီအစဉ်ကိုကမယုံနိုင်စရာပါဒါကြောင့်သမီး okay ရဲ့လားလို့ကျွန်တော်ကိုယ်တိုင်လိုက်ပြီးကြည့်မှာပါကျွန်တော်ကသူ့ထက်ပိုပြီးအတွေ့အကြုံရှိတော့သူတို့ဆုံးဖြတ်ချက်တွေမှန်မှန်ကန်ကန်ချနိုင်အောင်လိုက်ပြီးအကူအညီပေးမှာပါအ
ာဖရိကတိုက်ကိုဖြတ်ပြန်မဲ့ចောင်းသားလေရင်ကိုစောင့်ရှောက်မဲ့လေရင်ပေါ်မှာမိခင်ရဲ့ဖခင်နဲ့သူလိုက်ပြီးတော့ပြန်မဲ့သူနောက်တစ်ယောက်ကတော့ U Dream Global Project ရဲ့ Director လည်းဖြစ်ចောင်းသားတွေရဲ့နှိပြလည်းဖြစ်တဲ့လေရင်မှု Wanna Phenomenon ဖြစ်ပါတယ်တနင်္လာရက်မှာအချိန်ကြာကြီးထိုင်နေရတဲ့လေရင်မောင်းသူတွေဟာပင်ပန်းနွမ်းနေပြီးအာယုံမဆိုင်နိုင်မဲ့ဖြစ်လာလေရှိတာကြောင့်အထူးသတိထားဖို့လိုတယ်လို့ပြောပါတယ်
Obviously fatigue plays a big role that we need to manage with the students so that we can make sure that they are always awake that they're always sharp
သူတို့ပြင်ပန်းပြီးအာရုံမစိုက်နိုင်ပဲဖြစ်လေရှိတာကြောင့်ចောင်းသားတွေဒီလိုမဖြစ်အောင်ကျွန်တော်တို့စီစဉ်ပေးဖို့လိုပါတယ်ဒါမှသူတို့လေးတွေအမြဲတက်ကြွလမ်းဆန်းနေပြီးဆုံးဖြတ်ချက်တွေလည်းမှန်မှန်ကန်ကန်ချနိုင်မှာပါဒါဟာသူတို့ရဲ့လောက်ကင်နန်စွမ်းကိုပိုလာစေမှာပ
ါ You Dream Global အဖွဲ့ဟာ Cape Town ကနေ Cairo Cairo ကနေ Cape Townအတော့ပြန်မိုင်9500လောက်လင်းမောင်းနေမှာပါသူတို့ရဲ့လင်းဟာ6နာရီခွဲလောက်တောက်လျှောက်ပြန်တက်နိုင်တာပါသူတို့ပထမဆုံးရန်နာမယ်နေရာကနမီးဘီးယားကမ်းရိုးတန်းမြို့ကလေးဖြစ်တဲ့လူတရက်စ်ပါအီဂျစ်ကိုမြောက်ခင်ဇင်ဘာဘွေမာလာဝီတန်ဇင်းနီးယားကင်ညာအက်သီယိုးပီးယားနဲ့အီရီထရီးယားနိုင်ငံတွေကိုဝင်มาဖြစ်ပါတယ်အပြန်လမ်းမှာတော့ယူဂန်ဒါရဝန်ဒါဇမ်ဘီယားနဲ့ဘော့ချဝါနာနိုင်ငံတွေကိုဝင်ဖို့စီစဉ်ထားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ
။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တောက်ကြညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 1392328555လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါလိမ့်ရှင်။ခုချန်နေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါဦးရှင
်။အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလူမျိုးရေးတာဝန်ရှိသူတွေကတစုံတရာပြောဖို့ညှင်းဆန်နေကြပါတယ်။ဟော်မူးစ်ရေလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်ထဲမှာပြန်တန်းနေစဉ်မှာအီရန်ဘက်ကအမေရိကန်ထောက်လှမ်းရေးဒရုန်းယာဉ်ကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့သိက္ကိုမှားယွင်းတဲ့လောက်ရဖြစ်တယ်လို့သမ္မတထရမ့်ကဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန်ဒရုန်းယာဉ်ကလို့ဆိုတဲ့အစိပ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်လေကြောင်းပိုင်နယ်ထဲကိုဝင်လာခဲ့တာသက်သေဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာတော့ဒီကျောင်းသားထောင်ပေါင်းများစွာဟာအ내ရောင်ဝတ်စုံတွေဝတ်ဆင်ပြီးတော့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။အငင်းပွားစရာဖြစ်နေတဲ့တရားခဏ်လွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့တောင်းဆိုကြပါတယ်။ဒါရမကဂျွန်လ၁၂ရက်နေ့ကဆန္ဒပြပွဲကိုဒီအထီးဂယုံလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့ကိုလည်းကျောင်းသားတွေကတောင်းဆိုကြပါတယ်။ကျုပ်သမ္မတရှီဂျင်ပင်ရဲ့မြောက်ကိုရီးယားခီးစဉ်ဟာဒီကနေ့အဆုံးသတ်ပါတယ်။နှစ်ရက်ကြာခီးစဉ်တွင်မှမြောက်ကိုရီးယားနဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်သမ္မတရှီကအားပေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှေ့မတိုးနိုင်ဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့ထိရောက်တဲ့အခန်းကနေဆောင်ရွက်ပေးဖို့လည်းကမ်းလှမ်းခဲ့ပါတယ်။မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားမှာဖြတ်တောက်လို့မရတဲ့ဆက်ဆံရေးရှိတယ်လို့ကင်ဂျုံအန်ကလည်းဖော်ပြပြောဆိုပြီးတရုတ်သမ္မတရှီရဲ့ခီးစဉ်ကိုချီးမွမ်းခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံချညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုစော်ဝင်းလိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Sidrit Franklin ဖြစ်ပါတယ်ရှင်ကျွန်မကဆုမောမှာဒီညအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနက်ပြန်မနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.